အစာပြိုးလုပ်ငန်းတွေကိုနှစ်စဉ်ရွေးချယ်ပြီးတော့စုချင်းနေတယ်။အာဆီယံရိုက်ဘောလ်ဂလိုဘယ်စတက်အက်ဒဝတ်ရဲ့မြန်မာကိုစားပြုရွေးချယ်ခံရတဲ့လုပ်ငန်းတွေထဲမှာအိန္ဒိယရောက်အစားအသောက်တွေပို့ဆောင်ပေးနေတဲ့ဖက်စကိုရာလုပ်ငန်းလေတစ်ခုအပါအဝင်ဖြစ်ပါတယ်။ရန်ကုန်မှာစတင်ဆောင်ရွက်နေပြီးတော့တခြားဒေသတွေကိုပါလုပ်ငန်းချက်ထွင်နိုင်မှုအတွက်ကြိုးပမ်းနေတယ်။နည်းပညာအခြေခံဝ တင်ပြထားတာနားဆင်ပါရှင်
ကျေးဇူးပါပေါ့နော်ကျွန်တော်ဒီမှာနေမှာ online delivery and concierge service ဆိုတာပုံကျွန်တော်လုပ်ထားပါတယ်ပေါ့နော်အဲဒီ service မှာကျွန်တော် launch လုပ်တာတနည်းတော့ပဲဒီအတွက်ကျွန်တော် award ကို best newcomer award ရတယ်ဆိုတော့နောက်တစ်ခုကတော့ best food tech and party ရတယ်နောက်တစ်ခုကတော့ကျွန်တော် guest light up ပေါ့နော်ဒီ best newcomer award ရတဲ့အကြောင်းများတော့ပေါ့နော်ကျွန်တော်ဒီနှစ်တင်မှာတစ်ခုပဲရှိသေးတယ်ကျွန်တော် launch တာဒီနေ့ဒီမှာကျွန်တော်ဒီ innovation နဲ့ partnership ပေါ့နော်ကျွန်တော်ဒီ sample group နဲ့ကျွန်တော်ဒီနေ့ဒီမှာကျွန်တော် sign to me ရဲ့ဒီ evaluation ဒီအဲ့ဒီဒီမှာနောက်ခုရတဲ့အကြောင်းအရာဆိုတော့ကျွန်တော်ကဒီ food delivery ရဲ့မှာတခြားဒီ food delivery platform နဲ့မတူဘူးကျွန်တော် offer လုပ်တဲ့ service က quality ပေါ့ quality ဆိုတော့ကျွန်တော် category ဆိုရင်ကျွန်တော်ကဒီ food delivery ပဲလုပ်ချင်တာမဟုတ်သေးနဲ့ကျွန်တော်ကဒီရှိရပေါ့နော် on demand အချင်းပါလို့ရှိရင်စင်းလာပို့ပြီးလို့ရတဲ့ service အနေနဲ့ဒီ big corporate တွေကျွန်တော် food service တွေ grocery တွေဖြစ်တဲ့အားရကျွန်တော်အစားတူပေါ့နော်အများကြီးကျွန်တော်ထည့်ရတယ်။အဲကြောင့်မို့ကျွန်တော်ဒီ best food ကတော့ award ထဲမှာကျွန်တော်ဝင်သွားတာပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်ဒီ food tech ပေါ့ food tech ကကျတော့ food tech ကဘာဖြစ်လို့ဝင်သွားလဲဆိုတော့ကျွန်တော်တို့ဒီ fresh food မှာစိုင်းပေါင်း150ရှိတယ်။စိုင်းပေါင်း150အပြင်ကျွန်တော်တို့ဒီ liquor store တွေကျွန်တော်ဒီလိုရှိရင်ကိုယ်ရှင်ကြီးအားကြီးဖြစ်ပါပြီပေါ့နော်။ပါပြီးတော့ကျွန်တော်တို့ဒီနှစ်နှစ်ထက်မှပဲကျွန်တော်တို့ user ကတော်တော်ကြီးပိုတိုးတက်လာတယ်။ user ပိုတိုးတက်လာတယ်ဆိုတော့ကျွန်တော်တို့ဒီတစ်ရက်ကိုတစ်ရက်တစ်ရက်ကို order ကျွန်တော်ရာနဲ့ချင်းချင်းရေးဒီလိုရှိရင်နောက်ဆုံးကျတော့ application တက်မှာပေါ့ application တက်မှာဆိုရင်မှားတာရဲကူအောင်ကြည့်ရတာရှင်းအောင်ပြီးတော့နှာနေအောင်ကျွန်တော်တို့လုပ်ထားတယ်ပေါ့နော် service ကိုလည်းကျွန်တော်အငယ်ရင်းဟိုအကောင်းဆုံးပြနိုင်အောင်ကြိုးစားရပေါ့နော်အဲ့ကြောင့်မို့ကျွန်တော်တို့ဒီ best package မှာကျွန်တော်ဝင်နေနောက်ဆုံးကျတော့ကျွန်တော်ဒီ best site ဖော်ပြပါမယ်။ best site ဖော်ပြကျွန်တော်ဘာဖြစ်ဝင်သွားလဲဆိုတော့ marketing မှာကျွန်တော် food delivery အများကြီးရှိတယ်။ဒါပေမဲ့ခုနကပြောပြတယ်ကျွန်တော်ဒီ platform ကအများကြီးနဲ့မတူဘူးပေါ့။ဟိုလူတွေပို့ပြီးတော့ဟို easy ဖြစ်အောင်ကျွန်တော်လုပ်ပြီးခြင်းနဲ့ fit တယ်ပေါ့နော်။ fit ပုံစံမျိုးကျွန်တော်ကဟိုအနေနဲ့ထည့်ရတဲ့အတွက်ကျွန်တော်တို့ဒီ service တွေမှာကျွန်တော်အခုဒီအများကြီးဖြတ်တုံးလို့လုပ်ထားတယ်။ကျွန်တော်တို့နောက်၃မလောက်ဆိုရင်ကျွန်တော်ည၃နာရီလောက်ထိကျွန်တော်ကလေးတွေလို့ကျွန်တော်ပြင်နေရတယ်ပေါ့နော
်အလုတ်ကိုင်ကရောဘယ်လောက်လောက်ဖန်တီးပေးနိုင်ပါသလဲရှင
်အလုတ်ကိုင်ရတော့ကျွန်တော်တို့ကြောမယ်ဆိုရင်ကျွန်တော်တို့အခုရှိနေမှာအကြောက်50လောက်ရှိရပေါ့နော်အကြောက်50လောက်ရှိရဒါပေမဲ့ကျွန်တော်တို့အခု rider ပေါ့နော် rider ဆိုတော့ကျွန်တော်ဒီ training နဲ့ပြီးရောကျွန်တော်ကဒါ full time နဲ့ဆက်ပြီးတယ်ဒီလို training လေးလုပ်ပေးရဒီဒီလိုပေါ့နော်ဒီ delivery တိုင်းမှာကျွန်တော်တို့ဟိုသူ့ရဲ့ခါကြီးပေါ့နော်ကျွန်တော်ခါကြီးပြီးတော့နောက်တစ်ခုကတော့ဒါတော့ကျွန်တော်တို့ဒါ employment တော့ပေါ့နော်ပြီးတော့ကျွန်တော်တို့ခုကျွန်တော်ဒီမှာ plan လုပ်နေတယ်ကျွန်တော်တောင်ကြီးမန္တလေးပေါ့နော်အပတ်ဒီမှာကျွန်တော် expansion ဆက်လုပ်ဖို့ကြိုးစားရတယ်ဆိုတော့အပတ်ဒီမှာလည်းအလုပ်ငန်းတွေပို့ပြီးတော့အခွင့်အရေးပြင်ရလာမယ်ဒါပေမဲ့ဆိုကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ platform မှာ cloud kitchen ဆိုရက်အနေနဲ့ကြီးလာတယ် cloud kitchen ကကျတော့ဘယ်လိုလဲဆိုတော့ဟိုဟာ set up ဆိုင်ဖွင့်ကြဘူးလို့ပြီးလို့ရှိရင်ဒီလိုအိမ်မှာဟင်းချက်အိမ်မှာဟင်းချက်ပြီးတော့ directly အိမ်ရနေ customer ID ပို့တယ်ပြီးပေါ့နော်အဲ့တော့သူက rent နဲ့ပြည်ပြမျိုးဒါနဲ့ order လေးအများကြီးရတယ်ဆိုတော့သူကအရင်ဟိုကြိုက်တဲ့အမျိုးပေါ့နော်အဲ့လိုအနေနဲ့လဲဟို restaurant တော်လည်းများ SME entrepreneur လို့ကျွန်တော်ဘက်က support လုပ်ကြည့်ရဲပြီးလို့ရှိရင်ကျွန်တော်တို့ဒီကျွန်တော်ဒီ food delivery platform တွေကြောင်းကျွန်တော်တို့ဒီ stock တိုင်းပေါ့နော် stock တိုင်းနေကျွန်တော်တို့ဟိုပြည်ပြည်ချဲ့လို့ရတယ်ပေါ့အ
ဲ့တော့ဒီလိုအစပြုလုပ်ငန်းတစ်ခုစတဲ့အခါမှာအဓိကအခက်ခဲပေါ့ဘယ်လိုဟာမျိုးတွေကြုံရပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့တော့အခုပြရတဲ့အခက်အခဲကတော့ဒီ AR device ကိုကျွန်တော် review လုပ်တဲ့နေရာမှာကျွန်တော်တို့ဟိုက difficulty တွေ့ရတယ်ပေါ့နော်ဒီ market ထဲမှာကျွန်တော်တို့ food delivery က3ခုလောက်ဖြစ်လာပြီးတော့အခုနောက်ပိုင်း logistic company ကလည်းသတိပြုလုပ်လာတယ်ဆိုတော့ဒီ rider ကူးတဲ့မှာဒီခုလောက်မှာတော့နည်းနည်း competitive ဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒါတော့ increase လုပ်ချင်တဲ့ဆိုရင်ကျွန်တော်နည်းနည်းအခက်အခဲတွေ့ရပေါ့ဒီလိုကျွန်တော်ကဟို marketing budget တွေအများကြီးသုံးလိုက်တယ်ဒါနဲ့တော့ဒီမှာဒီ စပိန်နဲ့ဒီအလောက်မရှိဘူးဆိုရင်ဒါကျွန်တော်တို့ဘက်ကနေ service manager လိုက်ဟာဖြစ်နိုင်တယ်ဟုတ်လို့ရှိရင် delivery နောက်ကျဖြစ်နိုင်တယ်အဲ့တော့ကျွန်တော်ကအငယ် marketing နဲ့ဒီ human resource အငယ်စီချေပြီးတော့ကျွန်တော်တို့ဒီ campaign တွေပါလို့အငယ်ဆောင်ကြည့်ရတယ်နောက်ကျတော့ကျွန်တော်တို့ဒီ writer တွေရကျတော့ကျွန်တော်တို့ခုနကပြောလို့ရတယ် usually ကအကုန်လုံးဒီ job training တွေပေးရတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီလိုဟိုပါပေါ့အငယ်education ပေါ့နော် education နဲ့ကျွန်တော်တို့လုပ်ပြီးရတာကြလို့ရှိရင်ဟို writer by short talk smart physicality ရှိရတော့အားကြရင်သူကဟိုဘာမှမပြောဘဲနဲ့ထွက်သွားတာလို့ဟိုလိုဖြစ်ရင်ကြုံမလာတော့တာလို့အဲ့လိုသိစာကြီးရှိရပေါ့နော်ဟိုကျွန်တော်တို့ဒါတော့ဟိုသူတို့ငန်းနေထွက်တဲ့နေရာမှာဟိုတခြား manage တဲ့ side နဲ့မတူတော့ဘဲနဲ့သူတို့ဆက်ဆက် special management skill ကိုလိုအပ်တယ်ပေါ့သူတို့ manage တော့
စပင်းစီပြီးတော့ဒီလိုက်ပို့မယ်ဆိုလို့ရှိရင်သူတို့အတွက်ကခန်းစားခွင့်နေရာဘာတွေရှိပါသလဲ
။ကျွန်တော်ဒီစပင်းနေပြီးတော့လိုက်ပို့ပြီးရဲ့ကျွန်တော် rider ကိုကြတော့ကျွန်တော်ခန်းစားခွင့်ရကြတော့ဘယ်လိုလဲဆိုတော့သူကဒီ fixed salary တစ်ခုရရတာမဟုတ်ဘူးပေါ့နော်။ fixed salary လို့မှမကျွန်တော် every ဒီ way ပေါ့ဒီကျွန်တော်ပို့ရတဲ့ delivery တိုင်းမှာသူတို့ကျွန်တော် bonus ကြီးနဲ့ကျွန်တော်ရရတဲ့ delivery fee တဲ့အနေဟိုရပ်ပြားထိုက်တဲ့ amount ကိုကျွန်တော်တို့ပေးရဲအဲ့တော့သူလည်း motivate ဖြစ်တယ်ပြီးတော့သူကပေါ့သူတို့ကလည်းဒါ extra income ရတယ်ပေါ့နော
်ဒီဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ရောဟိုဘယ်လိုမျိုးထက်တိုးတက်သွားအောင်အစပြုလုပ်ငန်းတစ်ခုအနေနဲ့ဝန်ဆောင်မှုကိုဘယ်လောက်ထိအောင်ကြိုးစားနေပါသလဲ
ကျွန်တော်အခု guide တွေကိုအားရပေါ့ဆောလာတယ်ကျွန်တော်တို့ဒီ company မှာကျွန်တော်နောက်5ရက်လောက်ရှိကျွန်တော်ထပ်ခေါ်ဖို့လုပ်ကြတယ်ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော် customer service team ပေါ့ကျွန်တော်အခုဒီကျွန်တော်၄လောက်ရှိတယ် shift to shift ကျွန်တော်အလုပ်လုပ်တယ်အဲ့မဲ့သူတို့ရောကျွန်တော်အခု training တွေအများကြီးပေးတယ်ကျွန်တော်ပေါ့ညနေကနှစ်ပတ်တစ်ခါပြည့်ရဆိုရင်ကျွန်တော်အခုတင်ရအပတ်တိုင်းကျွန်တော် training သူတို့လုပ်ပေးတယ် refresher course သူတို့လုပ်ပေးတယ်ပြီးလို့ရှိရင် industry ထဲမှာဟိုတော်လည်းကျွန်တော်ရုံးခေါ်ပြီးတော့ဒါကြီးသူတို့ interview ပြန်ကျွန်တော်လုပ်ပေးရပေါ့နော်ပြီးတော့ဒီ customer service တွေလည်းဟို service တွေရောကျွန်တော် rider ရောပြောအောင်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပေးတယ်သူတို့ပြောရင်ပြောမှဟိုကျွန်တော်ဆက်စားဖို့ပြုလုပ်တာမှာသူကကျွန်တော်ရဲ့ customer နဲ့အများကြီးတွေ့နေရဆိုတော့သူ့ကိုကျွန်တော်တို့အကောင်းဆုံး training ပေးရကျွန်တော်တို့အကောင်းဆုံးသူ့ကို support လုပ်ပေးနိုင်အောင်ကျွန်တော်လုပ်ပေးရပေါ့နော်အဲ့ဒီနည်းနဲ့တော့ကျွန်တော်တို့ဒီ service ကိုပို့ပြီးကောင်းလာအောင်ကျွန်တော်တို့ကြိုးစားနေပေါ့နော်